မြန်မာစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားမှာတိုက်ဆိုနေတဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးမြန်မာငြိမ်းချမ်းရေးကော်မရှင်အနေနဲ့တပ်ဖွဲ့ကြီးအလို့သဘောတွေ့ဆုံခဲ့ရတာဒီကနေ့မှာတော့ MCA အပြည့်ရထားတဲ့ KNUP ရဲ့အမျိုးသားအစည်းအရုံးနဲ့ထိုင်နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံမှုကနေပြီးတော့လုပ်ငန်းရှင်ဒီ
ဟုတ်ကဲ့ပါမြန်မာငင်းချမ်းရေးကော်မရှင်နဲ့ အဲ့ပေါ်မှာဆွေးနွေးတယ်ဒီ ဒီကြတဲ့နိုဝင်ဘာလ6ရက်နေ့ကနေ10ရက်နေ့ထိဖမ်းခရ16ဝါးစခန်းမှာကရင်မျိုးသားစည်းရုံးရဲ့ဘိုးကော်မတီအရေးပေါ်စီဝေးခြင်းမှာတည်းကြီးကရင်ယူနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေရဲ့တရားဝင်စီဝေးတွေမှာပါဝင်မှုကိုယာယီရပ်ခိုင်းလိုက်ပြီးအလို့သဘောတွေ့ဆုံမှုလမ်းကြောင်းကနေတဆင့်ဆွေးနွေးဖြေရှားသွားမယ်လို့နိုဝင်ဘာလမှာသဘောထားထုတ်ပြန်ခဲ့ပါတယ်။အောက်တိုဘာလ16ရက်နေ့ကအစ
ကျန်းယူဘက်ကထေထေသွင်းမှုဘုသူသောတာတို့ဘူးဦးဆောင်တဲ့ကိုယ်စလဲဖွဲ့ကနေဆက်ရောက်ဆွေးနွေးခဲ့ပါတယ်။ကျန်းယူနဲ့ဆိုရတို့ကြားငင်းချင်ရေလုံငန်းစဉ်တစ်ဆုနေတဲ့ပေါ်မှာဖလုံးစိုးဝဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ကြည်စိုးကခုလိုပြောပါတယ်
။အခုတို့တစ်ဆုရဟာတော့ကျွန်တော်သိချင်းနဲ့ဟင်းပါတီရနေတဲ့တော့ဘယ်လိုလဲဘူး။ဒီကျန်းချင်းကတော့ဆက်ပြီးတော့ဖြစ်နေတယ်။အဲဒါမှမဟုတ်ဒီဆွေးနွေးတာတစ်ပတ်တည်းကတော့တစ်ပတ်တစ်ပတ်ဒီနေ့ကလေးဒီနေ့ကလေးဒီနေ့ကလေးဒီနေ့ကလေးဒီနေ့ကလေးတို့ရာကြီးရဆိုင်တာကတော့တရားဝင်စီးပွားရမယ်လို့အဲ့တော့လေကျွန်တော်တို့ကတော့သဘောပေါက်နားလည်ပြီးတယ်။ဒါတော့ကတစ်ဖက်မလျှော့ဘူးနောက်တစ်ဖက်မလျှော့ဘူးဆိုရင်ဒီနေ့ချင်းတွေကဒီလိုပဲသက်သွမ်းမှာစုစုပေါင်းတယ်လို့ကျွန်တော်ကယူနေတယ်
။ကျောင်းယူဟာဆွေးရတဲ့ NCP ကလက်မှတ်ရေးသားတွေကလည်းမြမကောင်တော်နဲ့မကြာခဏဆိုသလိုပြစ်ခတ်တတ်မှုတွေဖြစ်ပေါ်နေပါတယ်။ပြီးကြတဲ့မလဆန်းပိုင်းတို့ကဖပုံခရံခေးပူနဲ့လေမှုဘလောချာလမ်းဖောက်လို့ဖို့ဆိုပြီးတမရော်ကစိတ်အားတိုးချက်လာသလိုကျောင်းယူကမှငါးချာစိတ်ရင်းပြိပခတွေဖြစ်ပေါ်ခဲ့ပါတယ်။ NCP ကလက်နက်ကန်ရာရှိနှစ်ဖွဲ့ဖြစ်တဲ့ပေါင်မန်းရှမ်းမြေတမရော်နဲ့ကျောင်းယူကရင်မျိုးရာစီယုံတို့ဟာလက်ရှိသွားနေတဲ့ NCP လမ်းကြောင်းကိုတန်လျက်ရှိလာလို့အစိုးရတမရော်နဲ့တရားတွေ့ဆုံမှုတောင်းဆိုလာတာလည်းဖြစ်ပါတယ်ခင်ဗျာ။